ခုခင်မာတော့ကင်းစားဖြစ်လာရင်အရင်တုန်းကလိုတရားတော်မှာပဲလို့ယူကျုံမရခံစားသွားရသူနဲလာနေပါပြီ။အရင်အမေရိကန်သမ္မတလောင်းတူဖြစ်တဲ့ဟာမန်ကင်းကဥမာကြီးကင်းစားအစဉ်လေးဖြစ်နေချိန်မှအချိတ်တွေအသေးကိုကူးနေပြီးရှင်ဖို့30ရာခိုင်နှုန်းပဲရှိတဲ့အချိန်မှာတော့ကင်းစားဖြစ်မှန်းစသိရပေမဲ့ခွဲစိတ်တာဓာတ်ကင်ဓာတ်တွေလှုပ်ပြီးမှကင်းစားလုံးဝပြန်ပြောက်သွားတာကိုကြုံခဲ့ရပူပါတယ်။အမေရိကန်ကင်းစားလူအဖွဲ့အစည်းရဲ့ဒီနှစ်နှစ်စဉ်အစီရင်ခံစာကလည်း1990ကနေ2008အထိနှစ်ပေါင်း20အတွင်းမှာကင်းစားကြောင့်တည်နှုံးဟာအမျိုးသားတွေမှာ23ရာခိုင်နှုန်းနီးပါးနဲ့အမျိုးသမီးတွေအတွက်ဆိုရင်တော့15ရာခိုင်နှုန်းကျော်စုစုပေါင်းကျဆင်းလာခဲ့တဲ့ဒါကြောင့်လူပေါင်းတသန်းအသက်ချမ်းသာရာရခဲ့တယ်လို့ဆိုလိုက်ပါတယ်။အခုလိုအမေရိကန်နိုင်ငံမှာကင်းစားကြောင့်တည်နှုံးကျလာရတာကအဓိကကတော့ဆေးလိပ်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ဆေးလိပ်တောက်သူနဲလာပြီးအဆုတ်ကင်ဆာအပါအဝင်ဆေးလိပ်ကြောင့်အများစုဖြစ်ရတဲ့အဓိကကင်ဆာတွေဖြစ်နှုန်းတည်နှုန်းကျလာခဲ့တာပါလို့အမေရိကန်ကျန်းမာရေးပညာရှင်တွေကဆိုကြပါတယ်။အခုလိုကင်ဆာကြောင့်တည်နှုန်းကျလာပေမဲ့အမေရိကန်နိုင်ငံမှာအဝလွန်တာနဲ့ဆက်ဆက်နေတဲ့ရင်သားကင်ဆာ၊အစာမျိုးပြွန်ကင်ဆာ၊ပန်ခရီးယားကင်ဆာ၊အသည်းကင်ဆာနဲ့ကြောက်ကတ်ကင်ဆာတွေကတော့ပိုဖြစ်လာနေတယ်လို့အမေရိကန်ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်။အဲ့ဒီတော့မြန်မာနိုင်ငံမှာရောကင်ဆာဖြစ်တာနဲ့သေတာလျှော့ချဖို့ဘာတွေကအရေးကြီးနေပါလဲမြန်မာကင်ဆာအထူးကူတွေကတော့မြန်မာနိုင်ငံမှာဝါလွန်းတဲ့သူတိတ်မများတာမို့ဆေးလိပ်ဆေးရွက်ကြီးနဲ့အရက်ကြောင့်ဖြစ်ရတဲ့ကင်ဆာတွေကိုကာကွယ်နိုင်ဖို့ကြိုးစားတင်တယ်လို့ဆိုကြပါတယ်မြန်မာနိုင်ငံထဲမှာအဖြစ်များတဲ့ကင်ဆာတွေနဲ့ပတ်သက်လို့နိုင်ငံထဲမှာအတွေ့အကြုံအများကြီးရှိထားတဲ့ကင်ဆာအထူးကူဆရာဝန်ပမော့ခါကြီးဒေါက်တာဦးစုအောင်က
အများဆုံးကယောက်ျားလေးတွေမှာဆိုလို့ရှိရင်အဆုတ်ကင်ဆာပါလေဆက်လက်တော့လို့ဖြစ်နေရောက main ကလေးတွေမှာကတော့အများဆုံးကရင်သားကင်ဆာနဲ့သရင်ကောင်းကင်ဆာ
ဒေါက်တာဦးစုအောင်ကပဲကင်ဆာတွေဖြစ်တာကို1994ကနေ1996အထိနှစ်ပေါင်း33နှစ်အတွင်းကောက်ခံခဲ့တဲ့စတန်းအရအမျိုးသားတွေမှာလည်းအဆုတ်ကင်ဆာဖြစ်ရင်အခြားအဆင့်လိုက်ဖြစ်တဲ့ကင်ဆာတွေကိုအခုလိုဆက်ရှင်းပြပါတယ
်ဒုတိယအများဆုံးကအစာမျိုးပြွန်ကင်ဆာနောက်တတိယအများဆုံးကအသည်းသဲလမ်းကြောင်းပေါ့လေနောက်သဒုတ်ထကဟိုအပံအိုးနောက်ပြင်စမကအစာအိမ
်အမျိုးသမီးတွေအတွက်ဆိုရင်လဲပထမသရင်ကောင်းကင်ဆာနဲ့ဒုတိယရင်သားကင်ဆာတွေပြည်ရင်ဆရာဦးစုအောင်က
တတိယအများဆုံးကအဆုတ်ကင်ဆာသဒုတ်ထအများဆုံးကအစာအိမ်ကင်ဆာပြင်စမအများဆုံးကအစာမျိုးပြွန
်ဒေါက်တာဦးစုအောင်ကပဲကင်ဆာဖြစ်နှုန်းနဲ့တင်နှုန်းတိုးလာကျလာတာကိုကတော့ခံမရခက်တဲ့သူ့ရဲ့ရန်ကုန်ကင်ဆာဌာနမှာတော့လူနာတွေပိုများလာတာကိုပဲတွေ့နေရတယ်။ဒီနေရာမှာအရေးကြီးတာကစောစောတိလို့ကုသပြောက်ကင်းနိုင်တာတွေထဲမှာမြန်မာနိုင်ငံမှာအဖြစ်များတဲ့သရင်ကောင်းကင်ဆာ၊ရင်သားကင်ဆာနဲ့အဆုတ်ကင်ဆာတမျိုးလဲပါတယ်လို့ဆိုပါရတယ်။အဲ့ဒီတော့အမျိုးသမီးတွေမှာအဖြစ်များဆုံးဖြစ်တဲ့သရင်ကောင်းကင်ဆာအတွက်အခုလိုလက္ခဏာတွေပြလာရင
်ကိုယ်အမျိုးသားနဲ့အတူတူနေပြီးလို့ရှင်သွေးဆင်းတာရှိမယ်။နောက်အချိန်ခါမဟုတ်ပဲသွေးဆင်းတာရှိမယ်။နောက်ပြီးတော့အဖြူဆင်းတာရှိမယ်။အဲ့လိုဟာမျိုးတွေပုံမှန်မဟုတ်တဲ့လက္ခဏာတွေ။အဲ့ဒါတွေသိလို့ရှိရင်ရှာအောင်နဲ့ချက်ချင်းပြဖို့စစ်တမ်းယူပြီးတော့တေချာဆုံးဖြတ်ချက်ချအောင်ပေါ့။ဒါဘာကြောင့်ဖြစ်လဲဆိုတာ
။ဒါအပြင်ကာကွယ်ဆေးလဲထိုးပြီးကာကွယ်နိုင်တာကိုလည်းဒေါက်တာဦးစုအောင်က
တိန်ကောင်းကင်ဆာကအဓိကဖြစ်တာကအဲ့ဒီ HPV ကြောင့်ဖြစ်တာ။ကျွန်တော်နိုင်ငံမှာရတဲ့ vaccine ဆိုလို့ရှိရင် bivalent လို့ခေါ်တယ်။အဲ့ဒါကို၃ချိန်ထိုးရတယ်။ထိုးလာလို့ရှိရင်သူကတော်တော် 90% လောက်ကိုအကာအကွယ်ပေးတယ
်။ဒါပေမဲ့အမျိုးသမီးတွေမှာဒုတိယအဖြစ်များဆုံးဖြစ်တဲ့ရင်သားကင်ဆာအတွက်တော့အခုလိုအကာအကွယ်ဆေးနဲ့မလုပ်နိုင်ပဲကြိုတင်သိရှိပြီးစောစောစီစီခွဲထုတ်နိုင်ဖို့ကပိုအရေးကြီးတယ်လို့ဆိုပါတယ်
။ကိုယ့်ဘဝတော့ကိုတလားတစ်ခါတလားတစ်ခါပေါ့ယာဒီပေါ်ပြီး3-4ရက်အတွင်းမှာဆက်ယာဒီမပေါ်ခင်ဆန်းလို့ရှိရင်သူကရင်သားတင်းနေတော့ဆန်းရခဲ့တယ်။ယာဒီပေါ်ပြီး 4-5 ရက်အတွင်းမှာအဲ့ဒါကိုယ့်ဘဝတော့ကိုတလားတစ်ခါဆန်းအဲ့ဒီရင်သားမှာအခြေခဲပေါ်တယ်လူဒီကောင်းနေပြီးတော့ရေကြီးထွက်တယ်နောက်ရေကြီးမလို့ရှင်လည်းအဲ့ဒီသွေးထွက်တဲ့လူလည်းထွက်တယ်နောက်သားမြတ်ကပုံစံပြောင်းလာတယ်နောက်ခြိုင်းညမှာအခြေပေါက်တတ်တယ်အဲ့ဒါမျိုးတွေတွေ့လို့ရှင်ဆရာဝန်နဲ့ချက်ချင်းပြပြီးတော့ဆန်းတတ်ဖို့
အဆုတ်ကင်ဆာနဲ့ပတ်သက်လို့လည်းကာကွယ်နိုင်ဖို့ဒေါက်တာဦးစုအောင်ကအ
ဲ့ဒီတော့အဆုတ်အတွက်အရေးကြီးဆုံးတော့ဆက်လိပ်ပဲတိုဘက်ကိုပေါ့အဓိက 35% of cancer တွေကဆက်လိပ်ကြောင့်ဖြစ်တာပေါ့အဲ့တော့ဆက်လိပ်မတော့ဖို့အရေးကြီးဆုံးပဲအဲ့
ဒါကြောင့်ဒေါက်တာဦးစုအောင်ကပဲမြန်မာနိုင်ငံထဲမှာဆေးလိပ်နဲ့ဆေးရွက်ကြီးဆိုင်ရာတားမြစ်တဲ့ဥပဒေကိုထိအောင်လုပ်ဖို့အရေးကြီးတယ်လို့အကြံပေးပါတယ်အဆုတ်ကင်ဆာဖြစ်လာရင်လည်းကြိုတင်သိရမယ့်လက္ခဏာတွေကိုဒေါက်တာဦးစုအောင်ကပဲ
သံဝင်လာတတ်တယ်နောက်ကြွ
ချောင်းဆိုးလာတတ်တယ်။တာမနာရှိမိလို့ချောင်းဆိုးတာခဏနဲ့ပျောက်သွားတော့ဗျာ။သူကြတော့ချောင်းဆိုးပြီးလို့ရှိရင်တော့လည်းမပျောက်တော့ဘူး။နောက်ချောင်းဆိုးလို့ရှိရင်သွေးပါလာမယ်။နောက်လေဘေးမှာအကျိတ်ခဲတွေပေါက်တတ်တယ်။နောက်လက်ထိတ်ကလေးတွေမိစ္ဆာကောင်းလို့လုံးလာတတ်တယ်။ဆေးလေးပြင်ဆေးရွက်ကြီးသုံးတာကွန်ဆာရာကြောင့်လေအခြားကင်ဆာတွေအများပြားဖြစ်လာနိုင်မို့ကိုဒေါက်တာဦးစိုးဟောင်းက
ကွ cancer ဖြစ်တယ်။နောက်လယ်ကြောင်း cancer ဖြစ်တယ်။နောက်အစာမျိုးပြွန် cancer ဖြစ်တယ်။အစာအိမ် cancer ဖြစ်တယ်။တော့ pancreas cancer လည်းဖြစ်တယ်။နောက်ကြောက်ကနဲ့ဆေးရင် cancer အဲ့ဒါလည်းပဲဆက်လိုက်နေဆိုင်
တယ်။ဒီဆေးလိမ့်နဲ့ဆေးရွက်ကြီးကြောင့်ဖြစ်တဲ့ cancer တွေကိုကြည့်ရင်တော့အမျိုးသားတွေမှာကဆေးလိမ့်နဲ့ဆေးရွက်ကြီးသုံးဆွဲတာနည်းတဲ့အမျိုးသမီးတွေထက်သုံးဆပိုဖြစ်များတာတွေ့ရတယ်လို့ဆိုပါတယ်။ဆရာဦးစိုးအောင်ကပဲမြန်မာနိုင်ငံမှာလွန်ခဲ့တဲ့15နှစ်လောက်ကအသေးအောင်ပြည်ပပြန်ပွားမှုများခဲ့တာမို့အသေးကင်ဆာဆက်ဖြစ်စေတာတွေဖြစ်လာခဲ့တယ်။ဒါပေမဲ့အခုတော့ဒီပြည်ပကာကွယ်ဆေးစထိုးလာတာမို့နောက်ပိုင်းမှာပြန်ရော့ကျလာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့နယူးယောက်မြို့ကြီးကဆေးရုံတစ်ခုမှာလုပ်နေတဲ့ကင်ဆာထူးခုမြန်မာဆရာဝန်ဒေါက်တာဂျိုးဆက်ဘီယိုကတော့
ရက်တောက်ချရပဲအသေးကိုထိမယ်အသေးထိရင်အသေးကင်ဆာဆိုတော့အဲ့ရက်ကိုတနင်္လာရွှေတောင်းနိုင်လို့ရှင်တော့ဒါလည်းကိုနောက်ထပ်ကာကွယ်နိုင်တဲ့သူတို့ဘာပေါ့
ဒါအပြင်ဒေါက်တာယူကပဲအမေရိကန်မှာတိတ်မဖြစ်တော့တဲ့ကတွင်းကင်ဆာကမြန်မာနိုင်ငံမှာဖြစ်တာကကဘာမှာအမြင့်ဆုံး23နိုင်ငံအဆင့်မှာရှိနေတာမို့ကိုယ်နဲ့ဆေးရွက်ကြီးစားတာရှောင်ကျင်ရင်ဒီကင်ဆာကလည်းကာကွယ်နိုင်မယ်လို့အကြံပေးပါတယ်အဲ့ဒီတော့ကင်ဆာကာကွယ်ရေးအတွက်ဆေးလိပ်ဆေးရွက်ကြီးကိုယ်နဲ့အရက်တွေရှောင်တာအပြင်လက္ခဏာတွေကိုကြိုတင်သတိထားဖို့နဲ့ဆေးစစ်ကြဖို့အကြံပေးရင်းနဲ့ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပေးရစီခင်ဗျာ